အိန္ဒိယမြန်မာနယ်စပ်မြန်မာနိုင်ငံဘက်ချမ်းနန်းဖာလုံစီထဲမှာအနီရောက်ရောင်ကြီးသုံးကိုပူချိန်တိုင်းကိရိယာတစ်ခုကိုမြန်မာကျမ်းမာရေးဌာနတာဝန်ရှိသူတွေကတက်ဆင်ထားတယ်လို့အိန္ဒိယခြေဆိုင် PTI သတင်းဌာနသတင်းတပုတ်မှာရေးထားပါတယ်။အိန္ဒိယနိုင်ငံမဏိပူရပြည်နယ်မိုရင်းမြို့ကနေမြန်မာနိုင်ငံထဲကိုဝင်မဲ့အိန္ဒိယနိုင်ငံသားတွေကိုကိုရိုနာဗိုင်းရပ်စ်ပိုးရှိမရှိစမ်းသပ်စစ်ဆေးဖို့အတွက်အခုလိုချထားတာလို့သတင်းမှာရေးထားပါတယ်။မိုရင်းမြို့ဟာအိန္ဒိယမြန်မာနယ်စပ်ကုန်သွယ်ရေးအချက်အချာနေရာဖြစ်ပြီးနေစဉ်ဟိုဘက်ဒီဘက်လူပေါင်းများစွာအဝင်ထွက်လုပ်နေတဲ့နေရာဖြစ်ပါတယ်။အလားတူပဲတရုတ်မြန်မာနယ်စပ်ထိုင်းမြန်မာနယ်စပ်တွေမှာလည်းအဝင်ထွက်လုပ်နေသူတွေကိုနှစ်ဖက်တာဝန်ရှိသူတွေကစမ်းသပ်စစ်ဆေးနေပါတယ်။ဒီတော့တင်မှာပဲဝူဟန်မြို့မှာရောက်နေတဲ့မြန်မာကျောင်းသားအယောက်60ကိုမြန်မာနိုင်ငံပြန်ခေါ်မဲ့အစီအစဉ်ပြတ်သွားပါတယ်။ကျောင်းသားတွေကိုပြန်ခေါ်ဖို့စီစဉ်ထားတာကိုမြန်မာတာဝန်ရှိသူတွေကပယ်ဖျက်လိုက်တဲ့အကြောင်းမန္တလေးမြို့စီပင်တရားရေးကော်မတီဝင်ဦးကျော်ရင်မြင့်ကိုကိုးကားပြီး Riders သတင်းတပုတ်မှရေးထားပါတယ်။ကျောင်းသားတွေကိုဘတ်စကားနဲ့ပြန်ခေါ်ဖို့အစီအစဉ်ထားတဲ့အကြောင်းဘေကျင်းမြို့မှာရှိတဲ့တရုတ်နိုင်ငံဆိုင်ရာမြန်မာတန်ယုံကပြီးခဲ့တဲ့တနင်္လာနေ့မှာကြေညာခဲ့ပြီးတဲ့နောက်မှာအခုလိုအစီအစဉ်ပြတ်သွားတာပါ။ Virus ပိုးကူးစက်ခံထားရတဲ့ဆိုရင်14ရက်ကြာပြီးတဲ့နောက်မှာရောဂါလက္ခဏာတွေပြလာတတ်တာကြောင့်အဲ့ဒီကာလကျော်လွန်မှာပဲမြန်မာကျောင်းသားတွေကိုပြန်ခေါ်ဖို့ဆုံးဖြတ်ချက်ချထားတယ်လို့ဦးကျော်ရင်မြင့်ကပြောတဲ့အကြောင်း Riders သတင်းမှရေးထားပါတယ်။